ရခိုင်ပြည်နယ်ကရန်ကုန်ကိုခရီးသွားရင်ဖမ်းဆီးထောင်ချခံရတဲ့ရိုညာမွတ်စင်30ကိုချက်ချင်းပြန်လွှတ်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတောင်းဆိုလိုက်ပါတယ်။ရိုညာတွေပေါ်ခွဲခြားဆက်ဆံပြီးလွတ်လပ်စွာသွားလာခြင်းတွေကိုကန့်တတ်ထားရဖို့အစိုးရကဖေရှားဖို့လည်းကြေညာချက်မှာပြောဆိုခဲ့တာပါ။ရိုညာ30ကိုတော့ Fiery Tai မပူတော်မျိုးနဲ့မြို့ကောင်းမျိုးဝင်ခဲ့မှာစတေမာလာ26ရက်နေ့ကဖမ်းဆီးမိရတာဖြစ်ပြီးဒီလဆန်းမှာပဲသတ်ပုံတင် LV ချူပါမှုနဲ့တရားရုံးကအဖြစ်ရှိကြုံရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီထက်ကအမျိုးသား6ဦးအမျိုးသမီး15ဦးစုစုပေါင်း22ဦးကိုထောင်နဲ့နှစ်စီဖြစ်ပေးခဲ့ပြီးအရွယ်မရောက်သေးသူအမျိုးသား3ဦးအမျိုးသမီး5ဦးစုစုပေါင်း10ဦးကိုလူငယ်ဖြစ်ပြီးအကြောင်းမှာနှစ်နှစ်ထိန်းသိမ်းထားဖို့တရားရုံးကအမိန့်ချခဲ့ပါတယ်။ဖမ်းဆီးခံရသူတွေထဲမှာပေါင်ရဲ၅နှစ်ရွယ်ကလေးတစ်ယောက်နဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးတဲ့အကြောင်းလည်းအစ်ချသူရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။အစ်ချသူအာရှရေးရဒါရိုက်တာဘရန်အဒမ်စ်ကတော့ဒီမှာအနာဝင်နေရရင်းကြရီကိုကိုယ့်အိမ်ထဲမှာပဲနေနေခီးရဲတော်တော်အေးအေးယူဖြစ်သေးဖို့ရည်ရွယ်ထားပုံရတဲ့အကြောင်းထုတ်ပြန်ချက်ထဲမှာဝေဖန်ပြောဆိုကြတာပါ။ဖန်စီခံရသူအမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်းလူ30ဟာတစ်ပေါင်းများစွာဖိနှိပ်မှုရောက်ကလွတ်မြောက်ဖို့ကြိုးစားခဲ့ကြသူတွေသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။မြန်မာစီးပွားကတော့ရိုဟင်ဂျာဆိုတဲ့အတုံးတော့ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပါဘူး။